တဲ့အစိုးရကိုအရေးယူဖို့နဲ့ပတ်သက်ပြီးတော့ဒီပေါ်အခုနောက်ဆုံးပေါ့လေ Nugget မုံတိုင်းဖြစ်တဲ့အချိန်နောက်ပိုင်းမှာပေါ့လေ R2K ဆိုပြီးတော့တို့ကိုနိုင်ငံတကာမှာလည်းဆွေးနွေးမှုတွေရှိနေပါလေအဲ့ဒီမှာလည်း तू ကနိုင်ငံတကာတရားရုံးမှာတင်လို့ရတဲ့အခြေအနေရှိတယ်ဆိုပြီးပြောနေတဲ့သူတွေရှိလို့ပဲတစ်ဖက်ကလည်းကန့်ကွက်ပြီးပြောနေတဲ့လူတွေရှိပါတယ်ဆိုတော့ဒီဟာနဲ့ပတ်သက်လို့ရောဒီဟာအငြင်းကုန်ဖြစ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံကိစ္စကလူတရားရုံးတင်တဲ့ကိစ္စကဖြစ်လာနိုင်မှာမလားခင်ဗျအ
ာကျွန်တော်တို့ဒီလိုမျိုးအငြင်းကုန်ဖြစ်တဲ့ကိစ္စကြီးကတော့ဥပဒေဆိုင်ရာပြဿနာတွေပါဆိုတော့အကျိုးကဖြစ်နိုင်ခြင်းရှိတယ်လို့ကျွန်တော်တို့သုံးသပ်ချက်တွေရှိတယ်လို့မဖြစ်နိုင်ဘူးလို့သုံးသပ်ချက်တွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာတန်းချင်းပြောရရင်တော့ဟုတ်လားအာကျွန်တော်တို့ရဲ့ဒီမြစ်တရဲကန်ရက်စာထဲမှာလည်းကျွန်တော်တို့ဖြည့်အတွင်းတင်ပြထားတာရှိပါတယ်။ဟုတ်လားမြန်မာနိုင်ငံမှာရှိနေတဲ့အာမြန်မာနိုင်ငံဟာဟုတ်လားနိုင်ငံတကာတရားရုံးဆိုင်ရာစာချုပ်မှာလက်မှတ်ရေးထိုးမထားဘူး။အဲ့လိုရေးထိုးမထားတဲ့အတွက်အာဒီတရားအရေးယူဆောင်လို့မရဘူးဆိုတဲ့အနေအထားမျိုးတွေကိုဟုတ်လားတချို့ကမြင်နေကြတယ်။ဒါပေမဲ့တချို့တွေမှာပဲအဲဒီဥပဒေတွေကိုတေချာလေ့လာတဲ့အခါမှာအရေးယူလို့ရနိုင်တဲ့အဆင့်လိုက်အရေးယူလို့ရနိုင်တဲ့အခြေအနေတွေရှိတယ်ဆိုတာကိုလည်းပဲတစ်ဖက်ကပြောနေကြတယ်ရှိပါတယ်။ဒါကတော့ဥပဒေဆိုင်ရာပြဿနာဖြစ်တယ်။အဲဒီကိစ္စတွေကကျွန်တော်တို့အာဒီဒီလိုကျွန်တော်တို့ကြားထဲမှာအငင်းပွားနေုံနဲ့ဒီကိစ္စတွေရှေ့မရောက်ပါဘူး။တကယ်လို့လက်တွေ့ဟုတ်လားအဲတစ်ဖက်ကကျူးလွန်မှုတွေထင်ရှားနေစီကျူးလွန်တဲ့အခြေအနေတွေကိုပေါ်လွင်အောင်ကျွန်တော်တို့လုံလောက်တဲ့တည်ထောင်ချက်တွေနဲ့အတူကျွန်တော်တို့ဒီအာဥပဒေမှာပါတဲ့ပြဋ္ဌာန်းချက်အကူအညီတွေအရကျွန်တော်တို့ကအရေးယူဆောင်မှုတွေကိုလုပ်သွားမယ်ဆိုလို့ရှိရင်ဒီအရေးယူဆောင်မှုကအောင်မြင်နိုင်စရာအကြောင်းရှိတယ်လို့ကျွန်တော်တို့အဲဒီလိုအာလေးလေးနက်နက်ကျွန်တော်တို့သုံးသပ်ထားတာရှိပါတယ
်။ဟုတ်ကဲ့ဒီလိုပေါ့ဆေဆိုးရအောင်အရေးယူဖို့ကိစ္စမှာအခုပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီကနေပြီးတော့ဥဆောင်ပြီးတော့လုံဆောင်နေပြီလားခင်ဗျာ။ဒီလုပ်ငန်းတွေစတင်လှုပ်ရှားနေပြီလားခင်ဗျာ
။ဟုတ်ကဲ့တော်ဒီမှာဒီလုပ်ငန်းတွေကိုကျွန်တော်တို့လုပ်တဲ့အခြေအနေတွေပေါ်လာမှာအာဒါကြောင့်ကျွန်တော်တို့ကပထမဒီအဆင့်ကိုကျွန်တော်တို့တရားဝင်နိုင်ငံတကာမှာရှိနေတဲ့ကျွန်တော်နိုင်ငံသားတွေကိုအတိပေးပြီးတော့ကျွန်တော်တို့ကမြစ်တရက်ခံမှုကိုစပြီးလုပ်တာဖြစ်ပါတယ်။
ဟုတ်ကဲ့နိုင်ငံတကာတရားရုံးနဲ့တက်လွင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဆိုတော့နိုင်ငံတကာရဲ့တုံ့ပြန်ချက်အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ။အဲဒါရောတိောက်ကြည့်ပြီးပါလားခင်ဗျာ
။ကျွန်တော်တို့ကတော့အဓိကကဥပဒေချက်လက်ကျွန်တော်တို့နောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ခြင်းနေရှားရှားဘယ်သူမှညင်းလို့မရတဲ့ကျွန်တော်တို့ချက်လက်တွေအာဒီအခြေအနေတွေကိုဟလာမကြမတင်တော့ဖြစ်ခဲ့တဲ့အခြေအနေတွေဒီကဘာလုံးကတည်ပဲဖြစ်ပါတယ်။အဲ့ဒီချက်လက်တွေမှန်မှန်ကန်ကန်ကျွန်တော်တို့ကပြင်ပြနိုင်မယ်ဆိုရင်ဟလာသူတို့ဘက်ကဒါကိုစန့်ကျင်ပြီးတော့လုပ်ဖို့ဆိုတဲ့အခြေအနေမျိုးတွေအများကြီးခက်ခဲလာနိုင်လိမ့်မယ်လို့ကျွန်တော်တို့ကဒီလိုယုံကြည်ပါတယ်။အဲ့တော့ဒီကျွန်တော်တို့ကတစ်ချိန်တည်းမှာဒီလောက်တွေစာပြီးလုပ်သွားရင်းနဲ့အာဒီတက်ထိုင်နိုင်ငံတွေကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ဒီ ICC မှာပါဝင်နေပါတော့เนาะအာစာချုပ်ကမှထိုးထားတဲ့အဖွဲ့ဝင်နိုင်ငံဒီနောက်တစ်ခုကနိုင်ငံတကာမှာရှိနေတဲ့ဟာလာကျွန်တော်တို့ဒီမိုကရေစီမျက်နှိုးတဲ့သူတွေနောက်တစ်ခုကမြန်မာနိုင်ငံမှာရှိနေတဲ့လူတွေရဲ့ဒီနေ့ကြုံတွေ့နေရတဲ့ဒုက္ခတွေပေါ်မှာမှန်မှန်ကန်ကန်နားတဲ့သဘောပေါက်သိရှိပြီးတော့စာနာနိုင်တဲ့သူတွေကိုတေချာရှင်းပြရင်တော့သူတို့အနေနဲ့သဘောပေါက်ပြီးတော့ဟာလာကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်လာလိမ့်မယ်လို့လည်းကျွန်တော်တို့အဲ့လိုဟိုမျှော်လင့်ထားပါတယ်ခင်ဗျာ
နိုင်ငံတကာတရားရုံးကနေပြီးတော့အရေးယူဖို့ဆောင်ရွက်တဲ့ကံမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခန်းကဏ္ဍအခြေအနေရောဘယ်လိုရှိပါလဲခင်ဗျာ
ဥပဒေရကျွမ်းကျင်တဲ့ပါကူရီနောက်တစ်ခုကနိုင်ငံတကာရဲ့အခုလိုမျိုးရေးခင်းကိစ္စတွေမှာပါပဲပါဝင်ဆောင်ရွက်ကြတဲ့ဥပဒေပညာရှင်များနဲ့ကျွန်တော်တို့ဆွေးနွေးထားချက်တွေရှိပါတယ်အဲ့ဒီဆွေးနွေးထားချက်တွေအရဆိုလို့ရှိရင်တော့အဒီကိစ္စတွေကိုကျွန်တော်တို့လုံခြုံရေးကောင်စီအစင်ထိကနေပြီးတော့မှလိုအပ်တဲ့ရေးရွှေဆောင်မှုမျိုးတွေလုပ်သွားနိုင်တဲ့အခြေအနေတွေရှိတယ်လို့သူတို့ဘက်ကတိတိကျကျကျွန်တော်တို့ထောက်ပြထားချက်တွေရှိပါတယ်အဲ့ဒါတွေကတော့ဒီဥပဒေပိုင်းဆိုင်ရာကိစ္စရတော့ဥပဒေပညာရှင်တွေကပဲပို့ပြီးတော့ကျွန်တော်တို့ဒီပေါ်မှာတိတိကျကျကျွန်တော်တို့ရှင်းပြနိုင်ပါလိမ့်မယ်အာကျွန်တော်တို့သိသလောက်ကတော့ဒီအခြေအနေတွေကကျွန်တော်တို့မြန်မာနိုင်ငံအတိုင်းဆက်လုပ်သွားနိုင်လိမ့်မယ်ဆိုတာမျိုးကိုတော့ကျွန်တော်တို့ကအခိုင်အမာကျွန်တော်တို့ယုံကြည်ထားချက်အရာဒီလုပ်ငန်းကိုကျွန်တော်တို့စပြီးတော့လုပ်ဖို့ကျွန်တော်တို့ပြင်ဆင်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာ